ဝါရှင်တန်မှာတွေ့ဆုံဖို့အမေရိကန်သမ္မတဒိုနယ်ထရမ့်ရဲ့ဖိတ်ကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့လက်ခံမှုဆန္ဒရှိကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RIA နိုဗိုစတီနဲ့တွေ့ဆုံမိမြန်ခံအတွင်းပူတင်ဟာတွေ့ဆုံဆွေးနွေးပွဲအတွက်အစဉ်နဲ့ဖြစ်နေပြီလို့သူကပြောပါတယ်။အားလုံးသိထားတဲ့အတိုင်းအမေရိကန်သမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့အတိုင်းပါပဲ။ဘာမှလျှို့ဝှက်ထားစရာမရှိပါဘူး။တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ပူတင်ကိုအင်ဂျီရောမှာတွေ့ဆုံခြင်းကြောင့်ထရမ့်ကပြောကြားခဲ့တယ်လို့လည်းဆိုပါတယ်ဖုန်းနဲ့ပြောကြားချိန်အတွင်းပူတင်အနေနဲ့ဝါရှင်တန်ကိုလာလေဖို့နှစ်ကြိမ်လောက်ဖိတ်ကြားခဲ့ကြောင်းနဲ့သူလည်းပဲရုရှားကိုလာလေဖို့ဆန္ဒရှိကြောင်းပြောကြားခဲ့တယ်လို့လက်ဗရော့ဖ်ကပြောပါတယ်အရင်တုန်းကလည်းထရမ့်နဲ့ပူတင်တို့ဝါရှင်တန်မှာတွေ့ဆုံကြဖို့သဘောတူညီထားခဲ့ကြပူပါတယ်မှတ်လား20ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရတာကြောင့်ပူတင်ကိုဂုဏ်ယူကြောင်းဒီထရမ့်ကဖုန်းဆက်ပြောကြားခဲ့တယ်လို့အဲ့ဒီမတိုင်ခင်နှစ်ရက်မတိုင်ခင်မှာဝါရှင်တန်ကိုလာလေဖို့ဖိတ်ကြားခဲ့ပါသေးတယ်။အဲ့ဒီအချိန်ကလေးကသမ္မတနှစ်ဦးတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးနေခဲ့ကြကြောင်းအမေရိကန်ဘက်ကရောရုရှားဘက်ကပါပြောကြားခဲ့ပါတယ်ခင်ဗျာ။